မြန်မာနိုင်ငံကြားငွေထိန်းချုပ်မှုဥပဒေသေပေါ်နိုင်ငံတကာစီးပွားရေးအုပ်စုတွေကစိုးရိမ်တကြီးပြန်မေးခွန်းထုတ်လိုက်ပါတယ်။နိုင်ငံခြားဝင်ငွေတွေကိုတစ်ရက်အတွင်းမြန်မာငွေနဲ့ပြန်သွင်းပေးရမယ်လို့ဘူဘန်ကအခုတနင်္ဂနွေအပြီ3ရက်မှာထုတ်ပြန်ပြီးပြည်တွင်းလုပ်ငန်းရှင်တွေအလားတူဂျပန်၊စင်ကာပူနဲ့ဥရောပနိုင်ငံတွေကစိုးရိမ်မှုတွေထုတ်ပြန်လာပြီးမှအခုအမေရိကန်နဲ့တခြားစီးပွားအဖွဲ့တွေကပါထုတ်ပြန်လာတာပါ။ဈေးကွက်ပေါက်ဈေးထက်လျှော့ပြီးသတ်မှတ်ထားတဲ့ငွေလဲနှုန်းနဲ့အခုလိုနိုင်ငံခြားငွေပြန်သွင်းရမယ့်ဥပဒေကြောင့်မြန်မာနိုင်ငံတည်းနိုင်ငံခြားငွေသုံးစွဲမှုကိုပြင်းပြင်းထန်ထန်ထိခိုက်သွားလိမ့်မယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဩစတြေးလျနဲ့တခြားကုန်သည်ကြီးများတင်ကဒီနေ့ကြေညာချက်တွေထုတ်ပြန်လိုက်ပါတယ်။ဒါအပြင်ဒီဥပဒေကိုနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအတွက်ကင်းလွတ်ခွင့်မပြုရင်တော့မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးနဲ့ငွေကြေးစနစ်ကနေဆက်သွယ်ပြတ်သွားပြီးတချို့စီးပွားရေးနဲ့ကုန်သွယ်မှုတွေအခက်အခဲကြီးကြီးမားမားဖြစ်စေကာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုလည်းဆက်ထိခိုက်စေလိမ့်မယ်လို့ထုတ်ပြန်ချက်တွေမှာထောက်ပြထားပါတယ်။ဒီနိုင်ငံခြားငွေကန့်သတ်မှုဥပဒေလောက်ထုံးအသေးစိတ်အကုန်ထွက်မလာသေးပေမဲ့အခုပြောင်းလဲမှုကမြန်မာစစ်ဆိုးရွားအတွက်ခိုင်မာတဲ့နိုင်ငံခြားငွေပြတ်တောက်လာမှုကိုဖားထိဖို့ဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။အခုလိုချိန်မှာမြန်မာနိုင်ငံသားတွေနိုင်ငံခြားမှာသုံးဖို့ကြိုတင်ငွေထက်သုံး Debit နဲ့ Credit ပန် ATM ကတ်တွေအတွက်လည်းဒလကိုသုံးနိုင်တဲ့ငွေပမာဏထက်ဝက်ထိလျှော့ချလိုက်ပါတယ်။Debit card အတွက်အရင်တစ်လကို American Dollar 5000သုံးနိုင်တဲ့ကနေအခု2500နဲ့ Credit card အတွက်အရင်မြန်မာငွေ3,500ကနေအခု25သိန်းကိုလျှော့ချလိုက်ပါတယ်။ဒါအပြင်ဒီနေ့မှာပဲမြန်မာဘူဘန်ကဒီဥပဒေဟာနိုင်ငံခြားတန်ဝန်တန်းတွေနဲ့နိုင်ငံခြားအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂ IMF နိုင်ငံတကာငွေကြေးရုံးငွေအဖွဲ့ကမ္ဘာပံ ADB အာရှဖွံ့ဖြိုးရေးပံ ASEAN အရှေ့တောင်အာရှနိုင်ငံများအသင်းနောက်ဥရောပကော်မရှင်နောက် JICAဂျပန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီစတဲ့နိုင်ငံကအဖွဲ့အစည်းတွေကဝန်ထမ်းတွေမပါဘူးလို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျ။